အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးအပြောင်းအလဲတွေဖြစ်လာစေနိုင်တဲ့လွှတ်တော်သက်တမ်းဝင်ရွေးကောက်ပွဲမှာအမေရိကန်မှာအခြေချနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေလည်းပါဝင်မဲပေးခဲ့ကြပါတယ်။ဘယ်သူကိုဘာကြောင့်မဲပေးခဲ့ကြတယ်ဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးသက်ကပြောပြမှာပါ
။နိုဝင်ဘာလ6ရက်အင်ကာနေ့ကျင်းပတဲ့ရွေးကောက်ပွဲမှာအမေရိကန်လွှတ်တော်200ထဲကအောက်လွှတ်တော်အတွက်အမှတ်နေရာ435နေရာစလုံးနဲ့အထက်လွှတ်တော်အတွက်အမှတ်နေရာ100ထဲကသုံးပုံတပုံဖြစ်တဲ့35နေရာအပြင်ပြည်နယ်အုပ်ချုပ်ရေးမှူး36နေရာအတွက်ပါမဲပေးရွေးချယ်ကြတာဖြစ်ပါတယ်။အင်ဒီယားနာပြည်နယ်မှာအခြေချနေထိုင်တဲ့မြန်မာတိုင်းရင်းသားတွေထဲမှာ90ရာနှုန်းကချင်းတိုင်းရင်းသားတွေဖြစ်ပြီးအများစုကဆက်ရုံအလုပ်ရုံတွေမှာလုပ်ကိုင်နေသူစီးပွားရေးသမားတွေများပါတယ်။အမေရိကန်ရဲ့ပါတီကြီးနှစ်အထက်ကဘဲပါတီကိုမှဝင်မထားသူတွေများပြီးသူတို့အတွက်လှုပ်ပြီးနှံစွမ်းရှိသူကမဲပေးဖို့ဆန္ဒရှိတယ်လို့ချင်းလူမှုအတိုင်းဝိုင်းဦးဆောင်သူတဦးဖြစ်တဲ့ဦးဖန်ကျူအုပ်ကပြောပါလေ
သူတို့ချင်းမှာမဲပေးလို့အများနေပြီဒေနေရအတိအကျတော့မသိဘူးပေါ့ပေးမယ်လို့အများကြီးရှိပါတယ်ဒီဘဝပြည့်လာတဲ့လူမှလည်းအားလုံးတော့မတူကြဘူးပေါ့နော်တချို့ကဒီမိုကရေစီပေးမယ်လို့ရှိတယ်တချို့ကဒီပပ္ပိပေးမယ်လို့လည်းရှိပါတယ်ဒါပေမဲ့ကျွန်တော်ချင်းကွန်မြူနတီကတော့ပါတီမှာတော့မတော်ဘူးလူမှပဲကျွန်တော်အားမူတည်ပါလေပါတီဆွဲတော့တိတ်မရှိပါဘူးပေါ့ကျွန်တော်ပေးမယ်မဲရတော့ပါတီနဲ့မဆိုင်ပါဘူးကျွန်တော်ကတော့ကောင်းမယ်ဆိုတော့ပဲနေပေးရမှာပဲဒီမှာစနေဒါလေးပေးရမယ်ဒီမှာ state level မှာလည်းပေးစရာရှိတယ်ဒီမှာ state level ကနေဆိုရင်တော့ Joe Donnelly နဲ့ Mike Brown ရှိတယ်အဲ့ဒီနေရာချက်မှာတော့နေနေခက်ပါတယ်ဒါပေမဲ့အခုလောလောဆယ်တော့ Joe က one time lobby ပြီးဒါပေမဲ့ထူးထူးချက်ချသူ Indiana state လို့ပေးတာကျွန်တော်မသိသေးပါဘူးပေါ့ Mike Brown ကျတော့ပေးနေသူက Republic ပဲအဲ့တော့ Spotify မှာတော့အဲ့ဒီ Mike Brown ကိုပူပြီးဆက်ချတာပေါ့နော်သူက business man ဆိုတော့ economic ဘက်မှာတော့သူကပူပေါင်းမယ်လို့ထင်တာပဲ president Trump လည်း politics and experience မရှိဘူးပေါ့ဒါပေမဲ့ economic ဘက်မှာတော့သူက president Trump လည်းသူကခု US economic တော့ကောင်းလာတယ်လို့ထင်တာပေါ့ economic business man ဆိုတော့အဲ့လိုပဲကျွန်တော်မျှော်လင့်ချက်ရှိတာပေါ့
မြောက်ကရိုလိုင်းနားမှာနေထိုင်သူစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ကိုဝေမျိုးလင်းကတော့ Democratic Party ဝင်တစ်ယောက်ဖြစ်ပြီးချိုးတင်မဲပေးခဲ့သူပါ
ကျွန်တော်က19ရက်နေ့မဲဆောက်ချက်တောက်ကြတယ်မဲထရတော့ကျွန်တော် issue တွေကိုကြည့်ပြီးတော့မှမဲထရမှာပေါ့နော်အဲဒါပေမဲ့အခုနောက်ပိုင်းကျတော့ party line ပဲ vote လုပ်တော့ပေါ့နော်ဟိုဆို democrat မြင်တော့ထည့်လိုက်တာပဲကိုကကို party နဲ့ 100% agree ဖြစ်လာဆိုတော့မဖြစ်ဘူးပေါ့နော်ကိုနဲ့ kait ညီတဲ့ဥစ္စာမှာ 80% တော့ဘာလို့ agree ဖြစ်တာတော့အဲ့လို progressive democrats ပေါ့နော် North Carolina senator တွေလည်းဝင်မရွေးဘူးလို့ပါဆိုလွတ်တော်အမတ်တွေပဲရှိရပါတော့အောက်လွတ်တော်အမတ်တွေပဲနာမည်ရတော့အတူနာမည် chess party line vote ပေါ့နော်အဲဆိုကိုကကိုပါတီပဲကိုဖို့လို့ပဲ
နဗာဒပြည်နယ်မှာစီးပွားရေးလုပ်ငန်းလုပ်ကိုင်နေသူတဦးဖြစ်တဲ့ဦးဆန်းထွန်းကတော့လက်ရှိအမေရိကန်ရဲ့စီးပွားရေးကအစ Republican Party ရဲ့လုပ်ပုံကိုင်ပုံကိုကြိုက်တာကြောင့်ဒီပါတီကိုပဲမဲပေးခဲ့တယ်လို့ပြောပါတယ
်ကျွန်တော်ကတော့ဟိုလောလောဆယ်ဖြစ်နေတဲ့ဟာကိုကြည့်တော့ Republican ကိုပို့ပြီးတော့သဘောကျပါတယ်အဓိကအကြောင်းရင်းသုံးခုရှိတယ်ပေါ့လေတစ်ခုကတော့ Donald Trump လုပ်နေတာတွေဘာတွေညာတွေကစီးပွားရေးကကိုမျိုးစီရှိတယ်တနေတဲ့တက်လာတာတွေ့ရတော့လေကျွန်တော်အဲ့ဒါကိုသူ့ကိုတော်တော်အားကျပါတယ်ဒုတိယတစ်ချက်ကတော့သူကအဲ့ဒီနေဆက်ကိုစစ်တပ်တွေပဲလွှတ်တာပါညာကျွန်တော်အဲ့ဒီဟာလေးလည်းတော်တော်သဘောကျပါတယ်ဘာလို့ဆိုကျွန်တော်တို့တိုင်းပြည်မှာရင်ဆိုင်နေရတဲ့ပြဿနာမျိုးကိုအဲ့ဒါမျိုးကိုသူအခြေရှင်းတာလေးကဟိုမလောင်ငင်လေးအကျိတ်နဲ့သဘောမျိုးပေါ့လေမျိုးဝါးလေးကသူပြက်ပြက်တာတာကျင်းချလိုက်တဲ့သဘောမျိုးအဲ့ဒါလေးကိုသဘောကျပါတယ်နောက်တစ်ချက်ကတော့သူချင်းဟိုလေကတယ်ရိုရစ်စီဆိုမှဒီမှာလည်းကတယ်ရိုရစ်ကြီးတွေလို့ပြောလို့မရပါဘူးခုနကတခုနာတခုနောက်ဘိန်းနဲ့ပတ်သက်တဲ့ဦးရစီနဲ့ပတ်သက်တဲ့ဟာတွေကခဏခဏဖြစ်နေတယ်ကိစ္စတွေဖြစ်တဲ့အခါမှာသူပြက်ပြက်တာတာနှိမ်နေတဲ့သဘောမျိုးရှိတယ်ပေါ့အဲ့ဒါမျိုးကတော့ကျွန်တော်ကတအားလဲကြိုက်တယ်ပေါ့ကျွန်တော်တိုင်းပြည်လည်းအဲ့လိုလေးဖြစ်စေရင်တော့လေကျွန်တော်ဒီပြင်သူပြင်မဲ့ပေးရပါတယ်လူပြင်ကသူ့ကိုတတ်နိုင်တော့ကျွန်တော်ယူပြီးပေးရပါတယ်ခင်ဗျာ
ဖလော်ရီဒါပြည်နယ်မှာနေထိုင်တဲ့မမတ်မရလင်းကတော့ Democratic Party ရဲ့လောက်ရကိုသဘောကျသူတူပါ
Democrat အကိုပေးလိုက်တယ် Governor နဲ့ Senator ပေါ့နော
်ဟုတ်ကဲ့ဘာကြောင့် Democrat ကိုပေးတာပါလဲမို့
နိုင်ငံသားပါတိုင်းပြည်လာတာလေတော့ဟို immigration ဆိုရင် Republican တွေကကန့်ကွက်ချင်တဲ့လူတွေလာတာ Democrat တွေကပို့ပြီးတော့ကြိုးဆိုးတယ်လေအဲတော့ Democrat ကပိုကောင်းတယ်လို့ထင်တာတချို့ဗမာတွေက Democrat ကြိုက်တယ်ဟိုသူတို့တွေအနေနဲ့ဒီတိုင်းပြည်လာဖို့immigration issue ကပိုအရေးကြီးတယ်လေဆိုတော့သူတို့က democrat ကြိုက်တယ်ဒါပေမဲ့ချမ်းသာတဲ့ဗမာတွေကတော့ republican တွေကြိုက်တယ်ဘာဖြစ်လို့လဲဆိုတော့ tax တွေကိုရှော့ရှော့ပေးတယ်လေ republican တွေက
လက်ရှိမှာ republican party ကသမ္မတနေရာရောလွှတ်တော်နှစ်ရက်စလုံးကိုပါထိန်းချုပ်ထားတာပါ Tabime, Democratic Garo, and Nezo, Lotto Diago, Pianpi, Tencho Nemo, Josani Jara Piapari.